ာဖဂန်စ္စတန်နိုင်ငံမြောက်ပိုင်းဆေးရုံတစ်ခုကိုအမေရိကန်နိုင်ငံကနေဒီကြောင်းကတက်ခဲခဲ့တဲ့အတွက်လူပေါင်း22ယောက်တိဆုံးခဲ့ရတယ်ဆိုတဲ့ဖြစ်ရပ်ကိုပွင့်လင်းမြင်သာပြီးတော့အပြည့်အဝစုံစမ်းစစ်ဆေးမှုပြုလုပ်သွားမှာဖြစ်တဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကတနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။အခုလိုအာဖဂန်နစ္စတန်နိုင်ငံကကွန်ဒူးစ်မြို့မှာရှိတဲ့ဆေးရုံကိုတိုက်ခိုက်မှုအပေါ်နိုင်ငံတကာကျန်းမာရေးကူညီဆောင်ရှောက်မှုပေးနေတဲ့ MSF နယ်စည်းမခြားဆရာဝန်များအသင်းကပြစ်တင်ဝေဖန်လိုက်ပါတယ်။ဆေးရုံအတွင်းကိုတာလီဘန်တိုက်ခိုက်ရေးသမားတွေကပစ်ခတ်ခဲ့ကြတယ်ဆိုပြီးတော့အာဖဂန်တာဝန်ရှိသူတွေကပြောဆိုနေမှုအပေါ်မှာလည်း MSF အဖွဲ့ကညှင်းဆိုနေပါတယ်။ဒီဆေးရုံနဲ့ပတ်သက်ပြီးတော့ရရှိထားတဲ့သတင်းအချက်အလက်တွေဟာချုပ်ထွေးမှုဖြစ်နေပြီးတော့အချက်အလက်တွေကိုအခြေခံပြီးတော့သာလှုပ်ဆောင်ခဲ့တာဖြစ်တဲ့အကြောင်းဒီဒေတာအတွင်းဆေးဝါးနဲ့ကျန်းမာရေးဆိုင်ရာအကူအညီတွေပေးဖို့လည်းညွှန်ကြားထားတဲ့အကြောင်းကာကွယ်ရေးဝန်ကြီးကပြောဆိုခဲ့ပါတယ်။တည်ဆုံးသူတွေထဲမှာခရီးတွေလည်းပါဝင်တယ်လို့ဆိုပါတယ်။အဲ့ဒီဘုံကျဲတက်ခတ်တဲ့လုပ်ရဟာနိုင်ငံတကာဥပဒေကိုချိုးဖောက်တဲ့လုပ်ရဖြစ်တယ်လို့ဆေးရုံဝင်အတွင်းကနေလှမ်းပြီးတော့ပြစ်ခတ်တက်ခတ်မှုတွေပြုလုပ်တာမျိုးရှိတယ်ဆိုတာကိုလည်းဘေးဆေးရုံအမှုတန်းကမှပြောဆိုတာမျိုးမရှိဘူးလို့ဆိုပါတယ်။အာဖဂန်နစ္စတန်ပြည်ထောင်ရေးဝန်ကြီးဌာနကတော့အရေးအတွက်10ယောက်ကနေ15ယောက်ထိရှိတဲ့တပုံတွေဟာဆေးရုံအတွင်းမှာခိုးနေတယ်လို့ဆိုပါတယ်။အာဖဂန်နစ္စတန်နိုင်ငံရဲ့မြောက်ပိုင်းကွန်ဒူးစ်ခရိုင်ယာယီအုပ်ချုပ်ရေးမှူးဖြစ်တဲ့ဟမ်ဒူလာဒန်နီရှီကဆေးရုံဝင်းရဲ့တရားရဂိုင်းနှုံးကိုတာလီဘန်တပုံတွေကအတုံးချနေတာဖြစ်တယ်လို့ဝါရှင်တန်ပို့စ်သတင်းစာကပြောဆိုလိုက်ပါတယ်။ဆေးရုံမှာကြေပြောတဲ့ခြံဝန်းကြီးရှိပြီးတော့အဲ့ဒီထဲမှာတာလီဘန်တွေကနေရာယူထားတာဖြစ်ပါတယ်။အခုလိုတုံ့ပြန်တိုက်ခတ်မှုမပြုတ်လို့ခင်အဲ့ဒီနေရာကနေလှမ်းပြီးတော့ပြစ်ခတ်တိုက်ခတ်မှုတွေပြုလုပ်တာကိုတီးခံနေကြရတာလို့ဆိုပါတယ်။နေစည်းမချဆရာဝန်များအဖွဲ့ကတော့ကွန်ဒူးစ်မြို့ကနေပြန်လည်ထွက်ခွာနေပြီလို့လည်းပြောဆိုလိုက်ပါတယ်ခင်ဗျာ။